ရခိုင်ပြည်နယ်စစ်တွေမြို့ကနေမောင်းရောကိုသွားမဲ့ကားတစ်စီးကိုဇွန်လ17ရက်နေ့မှာပူပေါင်းအဖွဲ့တွေကရှာဖွေဖမ်းဆီးရမှာစစ်ကြဆေးပေါင်းမြောက်များစွာကိုဖမ်းဆီးရမိခဲ့ပါတယ်။အကြောင်းစုံကို VOA တနေ့တော့မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မောင်းရောမြို့ကိုသွားမဲ့ကားတစ်စီးကိုစစ်တွေမြို့နယ်တွေကရေချမ်းမြင်စိတ်ကမ်းမှာစစ်ဖက်ရေးကလုံခြုံရေးတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေနဲ့ပူပေါင်းတပ်ဖွဲ့တွေကဖမ်းဆီးရမှာစစ်ကြဆေး3တန်း4သိန်းကိုဖမ်းဆီးမိခဲ့တယ်ဆိုပြီးစစ်တွေမျိုးကမြို့မိမျိုးဖတ်တူဖြစ်သူဦးတန်းထွန်းကအခုလိုပြောပြပါတယ်
။အဲစစ်တွေမျိုးနယ်ထဲမှာပေါ့ရေချမ်းပြင်ဆိုတဲ့နေရာမှာမိရပါဟုတ်ပါတယ်။ရှိက34သိန်းလို့ပြောတာပဲ။ဘလို့မိပါလဲလို့ဆိုတော့ဟိုမော်တော်ကားတစ်စီးပေါ့လော်ရီကားတစ်စီးပေါ့။ဘာကျန်းကင်းပေါ်မှာအန်ဝက်လုပ်ပြီးတော့ယူလာတာ
။တခိုင်တည်းနဲ့ဘူးဒီတော်မောင်တော်ဘက်တွေမှာ2016ခုနှစ်နဲ့2018ခုနှစ်ထဲမှာစိတ်ကြွစည်းတွေတန်းနဲ့ချီပြီးဖမ်းဆီးမိခဲ့တာတွေရှိခဲ့ပေမဲ့အခုစစ်တွေမျိုးဘက်မှာမိတာကတော့အခုတချိန်ဟာအများဆုံးဖမ်းဆီးရမိခဲ့တာလို့ဆိုပါတယ
်စစ်တွေမှာဖမ်းမိခဲ့တဲ့မှာတော့သူအများဆုံးဖြစ်နေတယ်ဒီမှာစစ်တွေမျိုးနယ်မှာလေကျွန်တော်ကမောင်တော်တို့ကတော့မိတယ်နဲ့မောင်တော်တို့ရန်ကုန်တို့မှာမိရတယ်နော်စစ်တွေမျိုးနယ်တွေကတော့ဒီရတော့များတယ်လို့ပြောမှာလေ
စစ်တွေမျိုးကရဲရနာပိုင်းတွေကတော့ဖမ်းဆီးမိတဲ့ကားမှာကားမောင်းလာသူတွေသာပါလာပြီးအဓိကစဲဆောင်ခိုင်းသူပို့ခိုင်းသူတွေကိုစုံစမ်းစစ်ဆေးနေသေးတယ်လို့ဆိုပါတယ်။စဲဆောင်လာတဲ့ကားမှာတော့ဒီလက်မြေအိတ်တီးတန်စကားတွေတန်စူးကျုပ်ခွေတွေကိုသာစဲဆောင်လာပြီးကားရဲ့ဝမ်းလိုက်အောက်မှာအံဝက်တွေနဲ့စိတ်ကြွသေးတွေကိုတန်းနဲ့ချီပြီးစဲဆောင်လာတာဖြစ်ပါတယ်။အခုဖမ်းဆီးမိတဲ့စိတ်ကြွသေးရဲ့ကာလတန်ဖိုးဟာကျပ်သိမ်းပေါင်း1000ကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်။လက်ရှိမှာတော့ကားမောင်းသူတွေကိုသာဖမ်းဆီးမိထားပြီးအဓိကပိုင်ရှင်တွေကိုတော့ဖမ်းဆီးမမိသေးဘူးလို့လည်းဦးတန်းထွန်းကဆိုပါတယ်
။ဟိုလောလောဆယ်တော့သူတို့ဖမ်းမမိသေးဘူးလို့တော့ပြောတယ်သူတို့ကလေ။ဒီတစ်ခေါက်တော့ဟိုအဲ့ဒီရဲ့ပေးဆိုင်လူကြီးပါတယ်ကားသမားကြီးကပြောတာပေါ့လေ။ကားသမားကြီးကပြောတယ်ပြောတယ်ဒါပေမဲ့ဖမ်းတော့မမိဘူးလို့ပြောတယ
်။
များတယ်များတယ်များတယ်မပါဘူး
။မြန်မာဘင်္ဂလားနယ်စပ်မြို့ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့အတွင်းမှာတော့ကျပ်တမ်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းအလုံးကြီးပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့ကနေမြေကအာဏာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဇန်နဝါရီလအတွင်းမှာပဲမောင်တော်အလဲတန်ကောက်ကားလမ်းမှာရှိတဲ့ရှေးပဟိုခုံးတော်ကြီးကျောင်းအတွင်းကလည်းကျပ်တမ်းပေါင်း9000ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းပေါင်း46သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မေလပထမပတ်ထဲမှာပဲရခိုင်ပြည်နယ်ဘူးဒီတော်မြို့အခြေစိုက်ခမရ964ကဗိုလ်မှူးတဦးနဲ့တပ်ဖွဲ့ဝင်တဦးနဲ့တူအရက်သား2ဦးတို့ဟာဘူးဒီတော်မောင်တော်ဘက်ကိုထွက်လာခြင်းအတွင်းစိတ်ကြွစီအလုံးကြီး၄သိန်း၄သောင်းကိုတယ်ဆောင်လာခဲ့တာပါသူတို့စီးလာတဲ့ကားကိုနေတောက်တပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းစစ်ဆေးရေးအဖွဲ့တွေကရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မေလ17ရက်နေ့ကတော့ဘူးဒီတော်မြို့နယ်ထဲမှာစိတ်ကြွစီပေါင်းအလုံးကြီး16သိန်းကိုပြည်နယ်အိတ်တွေနဲ့ထည့်ပြီးကုန်တင်ကားနဲ့ပြောင်းလဲတယ်ဆောင်လာတာဖြစ်ပါတယ်အခုဆိုရင်ရခိုင်ပြည်နယ်အတွင်း2016ခုနှစ်နဲ့2018ခုနှစ်အတွင်းမှာစိတ်ကြွစည်းအလုံးကြီးပေါင်းတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်ပါရဲ့ရှင်